အိန္ဒိယနိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာနဲ့12,000ကျော်နဲ့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်ခဲ့ပါတယ်။ဒါအပြင်ဒီနေ့တရက်ထဲမှာတဲ့ဗိုင်းရပ်စ်ကြောင့်သေဆုံးသူ442ယောက်ရှိတယ်လို့လည်းပြောပါတယ်။မုတ်တုံမိုးရာသီရောက်လာချိန်မှာပဲနိုင်ငံရဲ့အနောက်ပိုင်းနဲ့တောင်ပိုင်းတွေမှာကူးစက်မှုတွေမြင့်တက်လာနေပါတယ်။မမိုင်းမြို့တီရှိရာမဟာရာရှ်ထရာပြည်နယ်မှာလည်းကူးစက်မှုနှုန်းအများဆုံးဖြစ်ပြီးတော့ဒီနေ့တရက်အထက်မှာလည်းကူးစက်သူ6,300ကျော်ရှိပြီးတော့သေဆုံးသူလည်း198ယောက်ရှိပါတယ်။အိန္ဒိယနိုင်ငံမှာဒီနေ့ထိကူးစက်သူ6,400ကျော်နဲ့ကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုသရုပ်ထအများဆုံးနိုင်ငံဖြစ်ပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ်108ယောက်ရှိခဲ့တာကြောင့်အာနာပိုင်းဒီဟာမဲလ်ဘုန်းမြို့ကအထက်မြင့်လူနေအဆောက်အုံ9ခုနဲ့စင်ဂျီဘုန်းဒေသနောက်ထပ်3ခုကိုအပြင်မထွက်ရအမိန့်တွေချမှတ်လိုက်ပါတယ်။အဲ့ဒီအထက်မြင့်အဆောက်အုံတွေကလူ3,000ကိုအပြင်မထွက်ဖို့တင်းတင်းကြပ်ကြပ်တားမြစ်ထားလိုက်ပြီးတော့ဘယ်သူမှအဝင်ထွက်လို့ရမှာမဟုတ်ပါဘူး။ဖလမင်တန်နဲ့ကန်ဆန်နဲ့အဆောက်အုံတွေမှာနေတဲ့သူတွေအတွက်လိုအပ်တဲ့အစားအသောက်နဲ့ဈေးတွေကိုပို့ပေးသွားမှာဖြစ်သလိုအရက်တွေလည်းပေးမယ်လို့ဗစ်တိုးရီးယားပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကပြောပါရယ်။ဒါ့အပြင်ကန်ဆင်တန်ဖလမင်တန်နဲ့မဲလ်ဘုန်းမြို့မြောက်ပိုင်းစင်ဂျီဘုန်းဒေသတွေကိုဗိုင်းရပ်စ်ကန့်သတ်မှုအဆင့်3ဖြစ်သတ်မှတ်ပြီးတော့ဒေသခံတွေအနေနဲ့အစားအစာစီးပွားလေ့ကျင့်ခန်းလုပ်ဖို့အလုပ်နဲ့ကျောင်းတွေသွားဖို့အတွက်ကိုပဲအိမ်ထဲကနေအပြင်ထွက်လို့ရမှာဖြစ်ပါရယ်ခင်ဗျာ။